ိုင်ငံမှာဖြစ်နေတဲ့ COVID-19 ကိုရိုနာဗိုင်းရပること ကြောင့်သေဆုံးသူ1100ကျော်လာပြီဖြစ်ပေမဲ့ရောဂါပိုးကူးစက်သူအရေအတွက်ဟာနှစ်ရက်ဆက်တိုက်ကြာဆင်းလာနေကြောင်းတရုတ်အာဏာပိုင်တွေကပြောဆိုလိုက်တဲ့အတွက်ဗိုင်းရပ်စ်ပိုးကူးစက်မှုဟာအခုလနှောင်းပိုင်းမှာပြန်ကျသွားမယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာပါတယ်။ဒီကြောင့် AFP သတင်းကိုအခြေခံပြီးကိုစော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါ
။တရုတ်ဆိုရကသူ့နိုင်ငံအတွင်းရောဂါပိုးကူးစက်မှုကိုထိကျုံနိုင်မှုစူးစမ်းနေတဲ့အချိန်မှာပဲဂျပန်စစ်ကမ်းမှာကတ်ထားတဲ့အပန်းဖြေအပျော်စီးတင်မောပေါ်ကကူးစက်သူအရေအတွက်ဟာ184ဦးအထိရှိလာကြောင်းဒါဟာတရုတ်နိုင်ငံပြင်ပမှာရောဂါပိုးကူးစက်မှုအများဆုံးနေရာဖြစ်လာပါတယ်။ဒီဗိုင်းရပ်စ်ဟာအင်မတန်ကြောက်မွက်ဖွယ်ကောင်းတဲ့အန္တရာယ်ဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားပေမဲ့ဒါကိုလက်တွေ့ထိန်းချုပ်နိုင်တဲ့အခြေအနေရှိကြောင်းပြောပါတယ်။သေဆုံးသူအများစုနဲ့ရောဂါပိုးကူးစက်ခံရသူအများစုတို့ဟာဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တိုင်းပြည်အလဲပိုင်းဟူပေပြည်နယ်ရဲ့မြို့တော်ဝူဟန်မှာဖြစ်ပါတယ်။ဟူပေပြည်နယ်အတွင်းကလူပေါင်း56သန်းလောက်ကိုအာဏာပိုင်တွေကဝင်ထွက်သွားလာခွင့်ပိတ်ပင်ထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ကာယယောဂဇိုးကြီးကြောင့်ကမ္ဘာဒုတိယစီးပွားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဟာမူလကခန့်မှန်းထားတဲ့900ခန့်လုံးကနေလျော့ကျပြီး 3.2 ခန့်လုံးကနေ400ခန့်လုံးလောက်အထိပဲဖွံ့ဖြိုးတိုးတက်မဲ့အလားအလာရှိကြောင်း ANZ ဘဏ်ကသတိပေးချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့ကောင်းမွန်တဲ့လက္ခဏာတစ်ခုကတော့ဟူပေပြည်နယ်အတွင်းဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာနှစ်ရက်ဆက်တိုက်အဖြစ်ကြာဆင်းလာနေကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကပြောကြားလိုက်တဲ့ကိစ္စပါ။ရောဂါပိုးကြောင့်သေဆုံးသူနဲ့ကူးစက်သူနောက်ဆုံးအရေအတွက်ကိုတော့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ပြောခွင့်ရမီဖန်းကအခုလိုပြောပြပါလဲ
။現有確診病例38,800例，其中重症病例8,204例。
那是嘛？ဗိုင်းရပ်စ်ပိုးကူးစက်သူ38,400ရှိနေတာမှာအဲ့ဒီတဲက1204ယောက်ဟာဆုံးရတဲ့အခြေအနေမှာရှိပါတယ်။စုစုပေါင်းလူနာ4,940ကိုပျောက်ကင်းအောင်ကုသပေးနိုင်ပြီးစင်ကစင်ကပေးလိုက်ပြီးဖြစ်ပါတယ်အခုချိန်ထိသေဆုံးသူရေအတွက်ကတော့1113ယောက်ရှိသွားပါပြီ
ဖေဖော်ဝါရီ17ရက်နေ့စနေနေ့အကြာဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်ရောကျသွားတဲ့အခြေအနေနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါတယ
်新增确诊病例2015例其中湖北1638例
တရက်တွင်းရောဂါပိုးကူးစက်သူအရေအတွက်စုစုပေါင်း1015ယောက်ရှိနေတာမှာအဲ့ဒီထဲက1638ယောက်ဟာဟူပေပြည်နယ်ကဖြစ်ပါတယ်နောက်ထပ်တိုးလာတဲ့စိုးရိမ်ရတဲ့အနေအထားရှိသူလူနာတွေနဲ့ပတ်သက်လို့ဟူပေပြည်နယ်အတွင်းမှာ869ယောက်ရှိပါတယ်။ပြည်နယ်ပေါင်း12ခုမှာကူးစက်လူနာအရေအတွက်44ယောက်ရောကျသွားပြီးတနင်္ဂနွေလုံးအတိုက်အတာနဲ့ဆိုရင်881ယောက်ရှိပါတယ်
။ဟူပေပြည်နယ်ပြင်ပမှာဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်ဟာလွန်ခဲ့တဲ့သတင်းပတ်အတွင်းတောက်လျှောက်ကျဆင်းလာနေတယ်လို့ဆိုပါတယ်။ရေဘူးအားဖြင့်ရောဂါပိုးကူးစက်သူအရေအတွက်ဟာကျဆင်းလာနေတယ်လို့ပြောလို့ရနိုင်ကြောင်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ကအထင်ကြီးအသိပံပညာရှင်တူဖြစ်သူဆုံးနိုင်ရှမ်းကလည်းပြောပါတယ်။ဒါပေမဲ့ကြိုတင်ခံမှန်းချက်တွေမထုတ်ခင်ထွက်လာတဲ့အချက်အလက်တွေကိုအနိကစောင့်ကြည့်ကြဖို့လိုအပ်ကြောင်းဩစတြေးလျနိုင်ငံကကျန်းမာရေးအရာရှိချုပ်ဘရန်ဒန်မာဖီကဩစတြေးလျသတင်းဌာနကိုပြောကြားခဲ့ပါတယ်။ဒီတော့တွင်နိုင်ငံအများပြားကတရုတ်ပြည်ကလာတဲ့သူတွေကိုဝင်ရောက်ခွင့်ပိတ်ပင်လိုက်ပြီးလေကြောင်းလိုင်းအတော်များများကလည်းလေယာဉ်ပြန်သမှုတွေကိုရပ်ဆိုင်ထားလိုက်ပါတယ်။အခုချိန်ထိတော့ဗိုင်းရပ်စ်ကိုကူးစက်ခံရတဲ့နိုင်ငံပေါင်း7,000ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။